တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ကပိုင်ဆိုင်တယ်လို့ပြောဆိုသိမ့်ပိုက်ထားတဲ့တန်တာကြောက်တန်းနဲ့ရေမှန်12မိုင်အတွင်းအမေရိကန်ဖြစ်သမောတစဉ်ဒီကနေ့ခုံမောင်းသွားတဲ့အပေါ်တရုတ်စိုးရွားကကန့်ကွက်လိုက်ပါတယ်။ပြဿနာတစ်စုံတစ်ရာမရှိဘဲလုံခြုံရေးအောင်မြင်တဲ့အကြောင်းအမေရိကန်စစ်တပ်အတိုင်းဝန်းကပြောဆိုခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်မှာခုံမောင်းခဲ့တဲ့ USS Lesson ဖြစ်သမောနောက်ကိုတရုတ်ကခြေရကန်လိုက်ခဲ့ပြီးနောက်ပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ Spratly ကျွန်းစုရဲ့စူဗီတန်တာကြောက်တန်းတွေအနီးတရုတ်ရဲ့ပိုင်နက်ကနေထွက်ခွာဖို့တတိပေးခဲ့ကြောင်းလည်းတရုတ်ဘက်ကပြောဆိုခဲ့တာပါ။အမေရိကန်ဖြစ်သမောဟာနိုင်ငံတကာဥပဒေအရတောင်တရုတ်ပင်လယ်ပြင်မှာပုံမှန်လှုပ်ရှားခဲ့တာဖြစ်ပြီးကျွန်းစုတွေရဲ့အချုပ်အခြာအာဏာပိုင်မှုပေါ်အငင်းပွားမှုတွေနဲ့မပသက်ဆိုင်မှုဆိုပြီးအမေရိကန်ကဝေးဆိုင်အရာရှိသူကပြောဆိုခဲ့ပါတယ်။တရုတ်ဘက်ကတော့အမေရိကန်ဟာတရုတ်ပြည်ပိုင်နဲ့တရားမဝင်ဝင်ရောက်ပြီးတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချင်းချောက်မှုဖြစ်တယ်ဆိုပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာထိုင်ဝမ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နဲ့တရုတ်တို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့စူဗီတန်နာကြောက်တန်းတွေအနီးအမေရိကန်ဖြစ်သမော USS Lesson ချင်းကပ်ခုံမောင်းမှုမှာတော့အမေရိကန်ရေတပ်ထောက်လိုင်း P8A နဲ့ P3 တို့လည်းအတူလိုက်ပါသွားခဲ့ကြတာပါ။တရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောထားတဲ့လူလုံချင်းအတူတွေရှိရာရေပြင်ကိုအမေရိကန်ရေတပ်ကတင်မော်ဒစင်းဆီလုံးမဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်အတွက်ကြေကထုတ်ဖော်ပြောဆိုထားတာပါ။စူဗီတန်နာကြောက်တန်းမှာတော့တရုတ်တပ်ဖွဲ့ဝင်200လောက်ရှိမယ်လို့လည်းယူဆထားကြပါတယ်။